အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနောက်ထပ်ပြည်ပခီးစဉ်ဖြစ်ဩစတြေးလျနိုင်ငံကိုတွားရောက်ဖို့ဒီကနေ့ပဲမြန်မာနိုင်ငံကနေထွက်ခွာသွားပါပြီ။မြန်မာနိုင်ငံကအဓိကအတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်တဦးဖြစ်ဩစတြေးလျအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှဖြစ်တယ်လို့ကမ္ဘာ AIDS နေ့အခမ်းအနားကိုလည်းတက်ရောက်အောင်ပါပါ။အပြည့်အစုံကတော့မဆုမွန်ကဆက်သွယ်မေးမြန်းထားတာဆိုတော့ပြောပြပါအောင်ရှင
်။ဟုတ်ကဲ့ပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ဝင်လေးဦးဟာနိုဝင်ဘာလ26ရက်နေ့အင်္ဂါနေ့မှာပဲမြန်မာနိုင်ငံကနေဩစတေးလျနိုင်ငံကိုစတင်ထွက်ခွာပြီးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဩစတေးလျနိုင်ငံအခီးစဉ်ဟာအဓိကဒီဇင်ဘာလ1ရက်နေ့မှာကြာရောက်မဲ့25ချိန်မြောက်ကမ္ဘာ ANDS နေ့အခမ်းအနားကိုတက်ရောက်ဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူလွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီခီးစဉ်တစ်ခုလုံးရဲ့အဓိကရည်ရွယ်ချက်ကတော့War AC အခမ်းအနားကိုတက်ရောက်ဖို့ပါ Melbourne မှာကျင်းပမဲ့ဒီ War AC အခမ်းအနားဒီဇင်ဘာလ1ရက်နေ့မှာကျင်းပမဲ့ War AC အခမ်းအနားပေါ့ဗျာဒီအခမ်းအနားကိုတက်ရောက်ဖို့အတွက်ကတော့အဓိကယူရချက်ပါအဲနောက်ပြီးတော့ Canberra မှာရှိတဲ့ Australia လွှတ်တော်ကိုတွားရောက်လေ့လာစရာတွေလည်းရှိသလိုဒီ Melbourne နဲ့ Sydney နဲ့မှာရှိနေတဲ့ Australian တက္ကသိုလ်တွေမှာလည်းပညာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့တွေလေ့လာဖို့တွေဒါတွေလည်းရှိပါတယ်ခင်ဗျာနောက်ပြီးတော့ Australia ဝန်ကြီးချုပ်ဖြစ်တဲ့Honorable Tony Abbott တို့နောက်ပြီးဩစတြေးလျနိုင်ငံနိုင်ငံသားဝင်ကြီး Julie Bishop တို့နဲ့လည်းတွေ့ဖို့အစီအစဉ်ရှိသလိုဩစတြေးလျနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာမိသားစုတွေနဲ့လည်း Sydney နဲ့ Melbourne မြို့တွေမှာတွေ့ဖို့အစီအစဉ်ရှိပါတယ်ဒီဒီဇင်ဘာလ2ရက်နေ့ပါပဲညပိုင်းလောက်မှာတော့မြန်မာနိုင်ငံကိုပြန်ရောက်ပါမယ်ခင်ဗျာ
ဩစတြေးလျနိုင်ငံခီးစဉ်အတွင်းမှာဩစတြေးလျပါလီမန်ကိုတွားရောက်လေ့လာမှာဖြစ်ပြီးလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပါတယ်နောက်ပိုင်းမှာလဲဩစတြေးလျနိုင်ငံတက္ကသိုလ်၃ခုကပူးပေါင်းပြုလုပ်မဲ့ Sydney Opera House မှာကျင်းပမဲ့ဘွယ်နေသဘင်အခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်มาဖြစ်ပြီးအမှားစကားပြောကြားဖို့ရှိပါတယ်။နောက်ဒီဩစတြေးလျ National တက္ကသိုလ် Monash တက္ကသိုလ်တွေကိုတွားရောက်လေ့လာပြီးတော့မြန်မာနိုင်ငံအတွက်အဓိကလိုအပ်တဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုပညာရှင်တွေနဲ့ဆွေးနွေးဖို့ရှိပါတယ်။ဩစတြေးလျနိုင်ငံအကြီးအကဲတွေရဲ့ဖိတ်ကြားချက်နဲ့ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းမှာဩစတြေးလျမြန်မာနှစ်နိုင်ငံဆက်ဆံရေးပိုပြီးတော့ကောင်းမွန်လာစေဖို့မျှော်လင့်တယ်လို့ဩစတြေးလျနိုင်ငံကမြန်မာအရေးလှုပ်ရှားသူဒေါက်တာမြင့်ချိုကလည်း VOA မြန်မာပိုင်းကိုပြောပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးဩစတြေးလျကိုလာတဲ့ခီးစဉ်ဟာဩစတြေးလျဘုရင်ကံကျုပ်ကနေနိုင်ငံတော်ဧည့်သည်ဖြစ်တဲ့ဖိတ်ကြားလို့လာတဲ့ခီးစဉ်မို့လို့ကျွန်တော်တို့မြန်မာတွေအကုန်လုံးကနေတကယ့်ကိုဂုဏ်ယူဝမ်းသာပြီးတော့ပေါ့နော်။အားရပါရကျူဆူဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်။နောက်နှစ်ချက်ကဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကြောင့်ဩစတြေးလျအစိုးရရောဩစတြေးလျပါလီမန်ဩစတြေးလျလူအတိုင်းဝိုင်းအကုန်လုံးကနေမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေအရရကိုပို့ပြီးတော့စိတ်ဝင်စားလာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ဒေါအောင်ဆန်းစုကြည်ဟာဆစ်ဒနီမြို့ကမ်ဘရာမြို့နဲ့မဲလ်ဘုန်းမြို့တွေကိုတွားရောက်ဖို့ရှိပြီးတော့ဩစတြေးလျနိုင်ငံရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့လည်းဒေါက်တာမြင့်ချိုကပြောပါတယ်
။ဒေါအောင်ဆန်းစုကြည်ဩစတြေးလျကိုလာမယ်ဆိုတာသိတာနဲ့ကျွန်တော်တို့စင်ဒီချေဆိုင်အဖွဲ့ပေါင်းစုံရဲ့ကိုယ်စားလှယ်တွေတတိပုဂ္ဂလစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေအကုန်လုံးစုဖွဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ဂုဏ်ပြုကျူဆိုရေးကော်မတီဆိုတာကျွန်တော်တို့ဖွဲ့ထားပါတယ်။စိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့မေးခွန်းတွေအကုန်လုံးစုစည်းပြီးတော့တူရလေးတွေကျွန်တော်တို့ခွဲထားပါတယ်။အဲ့ဒီမှာနိုင်ငံရေးစီးပွားရေးကျန်းမာရေးပညာရေးစသည်ဖြစ်ပေါ်လေမိကုံးလေးတွေကျွန်တော်တို့ခွဲထားပါတယ်အချိန်ညရင်ကျွန်တော်တို့ဒီမိကုံးတွေကိုကျွန်တော်ဦးစားပေးလိုက်ပေါ့လေမိဖို့အစီအစဉ်တွေရှိပါတယ်သူသဖြင့်တော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့လူခွင့်ချိုးဖောက်မှုတွေတော့တိုင်းသားဒေသတွေမှာเนาะအပြစ်ခရဲ့ဆေးတွေမရှိသေးဘဲနဲ့တိုက်ပွဲတွေဖြစ်နေတာဘာသာရေးလူမှုရေးပြဿနာတွေဖြစ်နေတာနောက်ပြီးတော့တရားဥပဒေကင်းမဲ့မှုเนาะပြဿနာတွေတော့အဖမ်းဆီးတွေပေါ့ဗျာအဲ့ဒါတွေအကုန်လုံးနဲ့ပတ်သက်တဲ့ကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့အခက်အခဲဘလောက်เนาะအခြေအနေရှိတယ်ဆိုတဲ့ကိစ္စတွေရင်းချင်ဆွေးနွေးပွဲတွေဒါတွေအကုန်လုံးကိုကျွန်တော်တွန်းချုံနဲ့မေးခွန်းတွေမေးဖို့တော့အစီအစဉ်ရှိပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျနိုင်ငံခီးစဉ်ဟာနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းတစ်ပတ်သာကြာမြင့်မှာဖြစ်ပါတယ်ရှင်